Ukraine တပ်တွေက ရှင်းပြောက်ဒေသမှာပြန်လည်ထိုးစစ်ဆင်ပြီးနယ်မြေတချို့သိမ်းပိုက်ခဲ့ပြီးတဲ့နောက် Russia က Ukraine ရဲ့တပ်စစ်ထုတ်လုပ်ဖြန့်ဖြူးမှုစနစ်ကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ Ukraine တာဝန်ရှိသူတွေကစွပ်စွဲလိုက်ပါတယ်။ Kharkiv နဲ့ Donetsk ဒေသမှာလုံးဝမဲမောင်သွားတယ်လို့ Zaporizhia, Dnipropetrovsk, Sumy ဒေသတွေမှာတပိုင်းတစမဲမောင်နေတယ်လို့ Ukraine သမ္မတ Volodymyr Zelensky ကတနင်္ဂနွေနေ့နောက်ပိုင်းမှာလူမှုမီဒီယာမှာပြောပါတယ်။စစ်ရေးအဆောက်အုံတွေမဟုတ်ပါဘူး။ရုရှားရီမန်းချက်ကပြည်သူလူထုကိုအလင်းရောင်နဲ့အပူမရရှိဖို့တိုက်ခိုက်တာပါလို့သူကဆိုပါတယ်။ရုရှားတပ်တွေရဲ့ဒေသဆိုင်ရာဌာနချုပ်နဲ့ထောက်ပံ့ရေးအချက်အချာနေရာဖြစ်တဲ့အီဇီယာမြို့အပါဝင်နေရာတော်တော်များများကိုယူကရိန်းကမချာမီရက်တွေတုန်းကပြန်လည်သိမ်းပိုက်နိုင်ခဲ့ပါတယ်။စက်တင်ဘာလဆကနေ့ကဆိုလို့ရှိရင်စတူယန်ကီလိုမီတာ3000လောက်ကိုယူကရိန်းတပ်တွေကပြန်သိမ်းနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်အကြီးအကဲဗလရီဇာလူစနီကပြောပါတယ်။ယူကရိန်းတပ်တွေဟာရုရှားနယ်စပ်နဲ့ကီလိုမီတာ50အကွာမှာရောက်နေပြီလို့လည်းသူကဆိုပါတယ်။အီဇီယာမြို့နဲ့ခါကစ်ဒေသရဲ့တခြားနေရာတွေကစုခွာတာဟာဒိုနက်စ်ဒေသနဲ့တောင်ပိုင်းကိုအားဖြည့်ဖို့ရွေတာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့စနေနေ့ကပြောပါတယ်။